Myanmar ပြည်တွင်း COVID-19 ကပ်ရောဂါကာကွယ်ဖို့ကုလသမဂ္ဂက Myanmar အစိုးရကိုထောက်ပံ့ထပ်ပြီးတိုးပေးသွားမယ်ဆိုတဲ့သတင်းတင်ဆက်ပေးပါမယ်. UNHCR, WFP, WHO, IOM, UNFPA စရဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကရန်ကုန်တိုင်းဒေသကြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအတွက်စူပေါင်းထောက်ပံ့သွားဖို့အစီအစဉ်ထားရမှာ COVID-19ရောဂါစောင့်ကြည့်ရေးခဲ့ရမှာလိုအပ်မဲ့အရခင်းဆောင်ချင်းအောင် ကျမကြီးသုံးပစ္စည်းနဲ့မိဖို့ကြောင့်သုံးပစ္စည်းစရရေအရေအတွက်9000ကိုရန်ကုန်ကျမကြီးဌာနကိုမကြာခင်ပေးပို့သွားမှာပါ။ဒါကမြန်မာအစိုးရကို COVID-19စမ်းသပ်ပစ္စည်းတက်စ်ကငါးတောင်းလှူဒါန်းမဲ့ဆိုတဲ့အစီအစဉ်ရဲ့နောက်ဆက်တွဲအစီအစဉ်လေးဖြစ်ပါတယ်။ဒီကပ်ရောဂါချိန်ချောက်တာကိုကာကွယ်ဖို့အင်တိုက်အားတိုက်ကြိုးစားနေတဲ့မြန်မာအစိုးရကိုအကူအညီရပြည့်ဝပေးသွားမယ်ဆိုတာမြန်မာပြည်ဌာနကုလသမဂ္ဂကိုယ်စားလှယ်အိုလာအမ်ဂရမ်ကပြောကြားလိုက်တာပါ။
မြန်မာပြည်တွင်းကကိုဗစ်-19ရောဂါစောင့်ကြည့်ရေးစခန်းတွေမှာဒီအကူအညီတွေကိုအသုံးချသွားဖို့ရည်ရွယ်ထားရလို့မြန်မာနိုင်ငံကုလသမဂ္ဂရုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ်။ဆိုတော့ဟိုပထမပိုင်းမှာကျွန်တော်တက်စကစ်တီးတယ်ဟိုမှားထားရတယ်ရှိရပါတယ်ခဏခဏအရှင်ချောက်ရောက်လာပါလိမ့်မယ်။ဝင်လာတဲ့လူတွေတော်တော်များနေပြီ။တော်တော်များများလည်းကွာရန်တီးလို့နေပြီ။တော်တော်များတို့အဆက်တည်ရှိရလား။ဒါ ်ကြီးကြီးဒီစီရေလာစသည်ဖြင့်ပေါ်တော့တူအပ်လာပြီအများဆုံးအခုပြီးရတော့မယ်ခင်ဗျာနောက်တစ်ခါသူစားနိုင်ပြီခါတယ်လို့လာကြည့်နေဆိုအဒီအခုဒီနေရာကတော့ပေါင်းပြီးတော့ဟိုသူတို့ဘက်ကသူတို့ရဲ့ဟိုကန္ဓာအလိုက်ဖြည့်ပြီးသွားတာပါခင်ဗျာ
WFP ကလည်းယောဂစောင့်ကြည့်ခေရတွေကိုအစားအသောက်တွေထပ်ပြီးထောက်ပံ့ပေးသွားဖို့ရှိပါတယ်။ COVID-19 ယောဂဟာအခုဆိုရင် WHO ကိန်းဂဏန်းအရကမ္ဘာနယ်မြေစုစုပေါင်း206နေရာကိုကူးစက်ထားပါတယ်။ကမ္ဘာလူကြီး9000ခွဲကျော်ကိုကူးစက်ခဲ့ပြီး48000ကျော်သေဆုံးခဲ့ပါတယ်။နိုင်ငံတွေအားလုံးဒီအခက်ခဲကိုအတူဖြေရှင်းကြဖို့ကုလသွေးမှုချုပ်ကလည်းတိုက်တွန်းထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။